ธัมมาทุติยาตติยาตติยาตติยาโลกิยยาอังตยายรุณาตยายรุณาอรังกายรุณายรณาเมตุมาตุกโยติอะลีอนะตัสสโมวิชิโกปุโรปุญญมัญโชโรวาหิชิเมยา
သစီကြမှာစိတ်ချမ်းသာ၍လူရဆန္ဒပြဝစီကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေရန်လို့ငါဖရာမျက်ဆုံးယရဏတရားမျက်ဆုံးယရဏသံဃာမျက်ဆုံးယရဏဤယရဏမျက်သုံးပါတို့အားရှုသိမြတ်တို့လက်ဆုံးမူ၍ရှိခိုးမှုသောဖူမျိုးမန္တယောကရောချတော်တကိစ္ဆာခါရောပနာမကုသစေရဏဖြာဖြာတို့ကြောင့်စနေခမစာရသက်ရှိခြင်းကြမခြင်းခေါ်အပလပြေဝခြင်းညာပညာချီခြင်းဆရှိသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံညာပြည့်လင်နိဗ္ဗာန်ရောက်ကြောင်းတော်ကောင်းတို့ခြင်းတရားကိုခြင်းတန်ကျုပ်ကိုပွားများအထောက်နိုင်ကြကုန်သည့်ဖြစ်၍ဒုက္ခကတိန်ချုပ်ညင်းရမှမြတ်နိဗ္ဗာန်သို့လင်းမြတ်ဆောစွာကိုစီကိုငါမျက်မှောက်ပြုလွှဲနိုင်ကြပါစေ
။ဆရာတော်ဘုရားပြည့်စုံတဲ့ပြည့်ရပါတို့
အာမန်ဒိသု
အာမန်ဒိသုယေသာဒီလံဒမယာသာမိလောကံတတဝါဒီလံဒိသာမေမန်ဒိဒုတိယမိအာမန်ဒိဣတရိဂတဝါယေသာဒီလံဒမယာသာမိလောကံတတဝါဒီလံဒိသာမေမန်ဒိတတိယမိသာမန်ဒီဣတရံေကသဟသိသဒီလံအမယာသာမိလောကိသဒီလံဒီသာဝိဝန္တိ
ရှာမံဝဒာမိတံဝတိထာ
အာမန္တိပါရှိယာ
မောတတဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတာ
နမောတတဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတာ
ဘုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိ
ဘုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိ
ဒုတိယံပိဘုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိ
ဒုတိယံပိဘုဒ္ဓံတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိ
ဒုတိယံမိသံဃံတရဏံဂိသာမိတတိယံမိဗုဒ္ဓံတရဏံဂိသာမိတတိယံမိဓမ္မံတရဏံဂိသာမိတတိယံမိသံဃံတရဏံဂိသာမိ
အရိယံမိဗုဒ္ဓံတရဏံဂိသာမိတတိယံမိဓမ္မံတရဏံဂိသာမိကာယံမိဗုဒ္ဓံတရဏံဂိသာမိ
တရဏဂမနံပရိပုံဏံ
သာမန်ဒီပါရှင်မယ
ပါဏာတိပါဒဝေရမဏိသိခာပရံသမာဓိယာမိ
ပါဏာတိပါဒဝေရမဏိသိခာပရံသမာဓိယာမိ
အာဒေနာဒါနာဝေရမဏိသိခာပရံသမာဓိယာမိအ
ာဒေနာဒါနာဝေရမဏိသိခာပရံသမာဓိယာမိ
ကာမေသူမိစ္ဆာစာရာဝေရမဏိသိခာပရံသမာဓိယာမိ
ကာမေသူမိစ္ဆာစာရာဝေရမဏိသိခာပရံသမာဓိယာမိ
မုဒဝါဒဝေရမဏိသိခာပရံသမာဓိယာမိ
မုဒဝါဒဝေရမဏိသိခာပရံသမာဓိယာမိ
သူရာမေရယမိစ္ဆာပမာဒဌာနာဝေရမဏိသိခာပရံသမာဓိယာမိ
သူရာမေရယမိစ္ဆာပမာဒဌာနာဝေရမဏိသိခာပရံ
အာမိဣဒံမေတိလံ
ဣဒံမေတိလံ
နိဗ္ဗာနတ္တာ
နိဗ္ဗာနတ္တာ
ပစ္စယောပစ္စယော
ဟ
ောတု
ဟော
တုတိတရဏိနတဟပစ္စတိလံဓမ္မံသာရကံကတဝါအပမာဒီနသမ္ပါဒေထာ
အာမန္တိပါရှင်မယ
ံ သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တတော်လဇန်14ရက်2021ခုနှစ်ဒီဇင်ဘာလ19ရက်နေ့အွန်လိုင်းမှာဟောကြားအပ်သောတရားဒုက္ခနှင့်တဏှာဒီနေ့နိုင်မှတ်သားကြမယ်တရားကောင်းစဉ်ကိုဒုက္ခနဲ့တဏှာလောကတွင်မှခြင်းမရှိတာကိုအရိယသစ္စာလို့တခြားသစ္စာတွေကလွယ်မှားမှုရှိသေးတော့လည်းပဲအရိယသစ္စာလို့ခေါ်တဲ့ရသဗျာဟောတဲ့သစ္စာ၄ပါးကတော့လောကအလွယ်မှာမရှိဘူးဒုက္ခကိုဖြစ်စေတဲ့တရားဟာတဏှာဆိုအဲ့တော့တဏှာတစ်ခုတည်းရဲ့လို့တော့ဒီလိုဆိုလို့တာမဟုတ်ဘူးအဓိကအကြောင်းတရားကိုဆိုလို့တယ်ပေါ့အဓိကအဖြစ်တဏှာတဏှာဒုက္ခသမှုရောတဏှာသည်ဒုက္ခကိုဖြစ်စေနိုင်သည်ဒုက္ခဆိုတဲ့စကားလုံးကအကျဉ်းချင်းလေးပြောထားတာဘာလို့ယဉ်ညွတ်တာတော့ဆိုရင်ဘုန်းကြီးတွေတွေရထားတဲ့ဘဝတစ်ခုလုံးဟာဒုက္ခလို့ပြောတာခန္ဓာ၅ပါးသည်ဒုက္ခရထားတဲ့ခန္ဓာ၅ပါးသည်ဒုက္ခအဲခန္ဓာ၅ပါးထဲမှာအပါဝင်ဖြစ်တဲ့တဏှာကိုဖယ်ထားလိုက်ပြီးတကယ်တော့အကြောင်းတရားနဲ့အကျိုးတရားခွဲတဲ့အခါမှာဒါဖယ်တာပါပဲသူလည်းသဗ္ဗေသင်္ခါရဒုက္ခအရာတဏှာလည်းပဲဒုက္ခလို့ပြောနိုင်တာပဲရှုတော့ကနေပြောရင်အဲ့တော့ဘဝရထားတဲ့ဘဝလို့သတ်မှတ်ထားတဲ့ကိုရထားတဲ့ခန္ဓာရှုတရားနဲ့တရားသည်ဒုက္ခမြတ်စွာဘုရားကကိုယ်ကိုစစ်ဆေးကြည့်ဖို့လူတွေဟာဘာရထားတော့ယသိနာနာလျာကာယဆိုတဲ့ရှုတရားတွေရထားတယ်မနဆိုတဲ့နတ်တရားကိုရထားတယ်အဲ့ဒီလူတွေသဏ္ဍာန်ရထားသမျှတရားဝါရီရထားသမျှဟာဘာကိုရတာတော့လို့အချင်းချုပ်ပြောရင်ဒုက္ခကိုရတယ်ဘာကြောင့်ဒါတွေကိုဒုက္ခလို့သတ်မှတ်ရလဲလို့ဆိုရင်ဆက်ဆုပ်ဆရာကောင်းပြီးတော့ကိုထင်တဲ့အတိုင်းတစ်ခုမှမဖြစ်လို့ဒုက္ခလို့ခေါ်တာဒုဆိုတာရှင်မောဆရာကောင်းတယ်ဆက်ဆုပ်ဆရာကောင်းတယ်ခဆိုတာထင်တာတစ်ခုမှမဖြစ်ဘူးကိုထင်တဲ့ဟာတွေတလွဲတွေကြီးပဲအကုန်လုံးသူဆိုတာဆက်ဆုပ်ဆရာယုံမောရာကောင်းတယ်ဆိုတာဘာဖြစ်လို့လို့ဆိုလူလောကမှာတွေ့ကြုံခံစားနေရတဲ့ယောဂမှန်သမျှဟာဒီခန္ဓာမှာဖြစ်တာဖြစ်လို့ယောဂဟာဆင်းရဲဒုက္ခအလုံးတို့ရဲ့ပြဒနာအလုံးတို့ရဲ့တရားဖြစ်သည့်အတွက်ကြောင့်ဒုက္ခလို့ပြောတာ problem ပေါ့ဘဝရဲ့ problem နေအလုံးဟာဒီခန္ဓာငါးပါးပေါ်မှာဖြစ်တာဖြစ်တယ်ပေါ့အဲဒါကြောင့်မို့ပြဒနာရောဆုံးစုပုံကြရောက်တဲ့ဒီခန္ဓာကြီးဟာဆက်ဆုပ်เสียကောင်းတယ်ခြင်းနဲ့เสียမကောင်းဘူးဒါကြောင့်ဒုကိုယ်အမြဲမဲ့ထင်မိမဲ့လို့မမြဲဘူးချမ်းသာမဲ့ထင်ပြီးတော့လည်းမချမ်းသာဘူးကိုယ်ပိုင်နဲ့ကိုလို့လို့ရတယ်လို့ထင်ပြီးတော့လည်းလုပ်လို့မရဘူးကိုထင်တာတွေနဲ့တလွဲတွေကြီးပဲဖြစ်တယ်ဒါကြောင့်ခဒုခဒီစကားလုံးနှလုံးကိုပေါင်းပြီးတော့သစ္စာလေးပါးမှဒုက္ခလို့ခေါ်ထားတာဒီထဲမှာလူတွေယူဆတဲ့ချမ်းသာဆိုတာလည်းဒီထဲမှာပဲပါတယ်ဒုက္ခတွေကမလွတ်ဘူးအဲ့တော့အချင်းချင်းပြောလိုက်မယ်ဆိုရင်ဒုက္ခနဲ့တဏှာဆိုတာဘဝရထတာဒုက္ခကိုရထတာအဲ့ဒီဘဝဆိုတာကိုဘာကြောင့်ရတယ်လဲဘသူကဘဝကိုထုတ်လုပ်တာတော့ဆိုရင်တဏှာလို့ဆိုရက်လူချင်းနဲ့တွေ့တာမှုကနေထုတ်လုပ်တာလို့အချောင်းရှာလိုက်တဲ့အခါတဏှာကြောင့်ရနေတာလို့အဲ့တော့ねအဲ့တော့ねပတ်သက်ပြီးတော့နေ့စဉ်ဘဝမှာသရဝရရဲ့အခြေအနေနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတဲ့တုတ်တန်လေးတစ်ပုဒ်ကိုဒီနေ့နားယူကြည့်ရအောင် ုက္ခနဲ့တဏှာလို့ဆိုနေရမှာကဲလူရဲ့ဘဝကိုကြည့်လိုက်ဘဝမှာလူတိုင်းလူတိုင်းဟာလူချင်းစရာအာယုန်နဲ့တွေ့ရင်လူချင်းတယ်ရရင်ဝမ်းသာတယ်ပီတိဖြစ်တယ်မရရင်ဒေါသဖြစ်တယ်စိတ်တော့ကဖြစ်တယ်ဒါပုံမှန်ပဲရလာလို့ရှိရင်ပူလို့ချင်းလာတယ်မရဘူးဆိုရင်စိတ်ပြက်တယ်ဝမ်းနေတယ်ဒေါသဖြစ်တယ်သို့မဟုတ်ရပြီမှဆုံးရှုံးသွားရင်လည်းတော့ကဖြစ်တယ်ဒါမလွဲမသွေဒီတိုင်းပဲဖြစ်နေအဲ့ဒါနဲ့ပတ်သက်ပြီးရသော်ပြဟောထားတာဖြစ်တယ်ပေါ့လူတိုင်းလူတိုင်းဟာဘဝရလာလို့ရှိရင်ဆုံးရှုံးမှုဆိုတာကြုံတွေ့ရတယ်အဲ့ဆုံးရှုံးမှုတွေဟာကိုလူချင်းတို့သိမ့်ပိုက်ထားတဲ့အရာတွေဖြစ်တယ်နောက်ဆုံးမှာဘာမှမဆုံးရှုံးပါဘူးဘဝမှာကိုယ်ပစ္စည်းတစ်ခါမှဆုံးရှုံးမခံရဘူးဆိုရင်နောက်ဆုံးကကိုယ်ခန္ဓာကြီးကဆုံးရှုံးသွားတာပဲလေအသက်တည်ရတယ်ဆိုတာဆုံးရှုံးသွားတာပဲအဲ့ဒီဆုံးရှုံးမှုမရှိတဲ့ဘဝဆိုတာမရှိဘူးနောက်ဆုံးတစ်ချိန်ကျတော့ဆုံးရှုံးသွားတာယာရုရရင်လည်းယာရုကိုစွန့်နေရတာပဲပစ္စည်းဥစ္စာရလည်းပစ္စည်းဥစ္စာကိုထားခဲ့ရတာပဲအချိန်နေကောင်းနေကြုံနေတဲ့ကလည်းအချိန်နေကောင်းနေထားခဲ့ရတာပဲကျမ်းမာနေတဲ့အနေထားလေးကိုလည်းမကျမ်းမာတဲ့အခါစွန့်ခဲ့ရပြန်တာဘယ်ဟာပဲဖြစ်ဖြစ်ကိုယ်ဟာထာဝရပိုင်ဆိုင်နေတာအဲ့လိုတခုမှမရှိဘူးဘဝဆိုတာကိုတဏ္မာအပြင်ကြည့်လိုက်ရင်တခြားပြဿနာတွေမရှိဘူးလူတိုင်းမှာရနေတဲ့ပြဿနာတွေကဘာတွေတုံးဆိုလို့ရှိရင်တဖြည်းဖြည်းအသက်ရဲ့ကြီးပြီးအိုမင်းလာတာပြဿနာယောဂရတာပြဿနာနောက်ဆုံးမှသေဆုံးရတာပြဿနာစရမရဏကတနာလို့ရှုမြင်ရမှာဖြစ်တယ်။သို့သောတချို့ကဒါလူသဘာဝပဲလူဆိုတာအိုကျိန်တန်းအိုမဲ့သေးကျိန်တန်းတေးမဲ့ဒါပြဿနာမဟုတ်ဘူးလို့တချို့တွေးကောင်းတွေးလိုက်မယ်။ပြဿနာမဟုတ်ဘူးဆိုရင်ပြဿနာလို့မမြင်တဲ့ပုဂ္ဂိုလ်ပြဿနာမဟုတ်ဘူးလို့ဆိုတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအိုကျင်းသေးကျင်းကလွတ်တာဆိုတာကို तू ဖြည့်ရှင်းနိုင်မှာမဟုတ်တော့ဘာလို့ဆိုတော့သူကဒါကိုပြဿနာလို့မထင်တာဘူးပြဿနာလို့မထင်ဘူးဆိုတော့လက်ခံထားတာပဲတကယ်တော့လေ तू အိုရာကိုကြိုက်သလားဆိုတော့မကြိုက်ပါဘူးသေရာကိုကြိုက်သလားဆိုတော့လည်းမကြိုက်ပါဘူးစိတ်ဖောက်ပြန်တဲ့လူအချို့မှတော့သေခြင်းတရားဆိုတော့ तू မှမကြိုက်ပါဘူးအားလုံးကအသက်ရှင်ခြင်းညတာရှိပါပဲရတာတဲ့ဘဝမှာအစဉ်ပြေအသက်ရှင်နေခြင်းညတာပဲအဲ့တော့ကိုမဖြစ်ချင်တာကိုမကြိုက်တာတွေဖြစ်နေရတာဒါ problem ပဲပြဿနာတစ်ခုပဲအဲ့ဒီပြဿနာကြီးကမလွတ်ကင်းတဲ့ဘဝကိုရစေတတ်တာတဏှာပဲတို့အဲ့တော့ဒီသုတ်တန်လေးကိုမြတ်စွာဘုရားဟောတဲ့အခါမှာဒီသုတ်တန်ရဲ့အမည်ကိုကာမသုတ်တန်လို့ခေါ်တယ်ဘုမာတရားမှာကာမလို့ပြောလိုက်လို့ရှင်တွင်ကျဲနေတဲ့စကလုံးတစ်ခုဖြစ်သည့်အတွက်ကြောင့်ကာမဆိုလို့ရှိရင်အစွန်းရောက်တဲ့အတွေးမျိုးသွားတွေးခြင်းတွေးလိမ့်မယ်ဒီနေရာမှာကာမဆိုတာလိုချင်စရာပစ္စည်းဝတ္ထုတွေကိုလည်းကာမလို့ခေါ်တယ်လိုချင်တဲ့တဏှာကိုလည်းကာမလို့ခေါ်တယ်အဲ့ဒီနှစ်ခုကိုတွဲဖက်ပြီးနားလည်ထားဖို့လိုချင်စရာဆိုတာဘာကိုပြောတာတုန်းယေရှုကမြင်ရပြီးတော့မြင်ရတဲ့အဆင်းဟာကိုကြိုက်တဲ့ကိုနှစ်သက်တဲ့အဆင်းရှိတယ်မနှစ်သက်တဲ့အဆင်းရှိတယ်မျက်စိကမြင်ပြီးတော့လူချင်းစရာအဆင်းအာယုံနားကကြားတဲ့အတန်နဲ့ကိုကြိုက်တဲ့အတန်ရှိတယ်မကြိုက်တဲ့အတန်ရှိတယ်ကြိုက်တဲ့အတန်ဒီလူချင်းစရာကာမပဲနှာခေါင်းကနမ်းရှူရတဲ့အနတ်လျှာကရလာခံရတဲ့ရလာခန္ဓာကိုယ်အထိတွေ့ရတဲ့အထိတွေ့အဲ့ဒါတွေအလုံးကိုကာမလို့ခေါ်တယ်လူချင်းစရာပစ္စည်းဝတ္ထုများလူချင်းစရာအရာဝတ္ထုများကိုကာမအဲ့ဒီလူချင်းစရာဝတ္ထုတွေကိုလူချင်းနေတဲ့တဏှာကိုလည်းကာမလို့ခေါ်တယ် အဲ့ဒီနှမျိုးလေးကိုဒီစာပေအသုံးလေးကိုခွဲပြီးတော့မှတ်ဖို့လိုတယ်ပေါ့နော်လူချင်းစရာလူချင်းစရာဆိုတာချုံပြောလိုက်တော့6မျိုး9မျိုးတည်းပဲပြောတာမျက်စိကမြင်လို့လူချင်းစရာနားကကြားတယ်အတန်းနဲ့ကလူချင်းစရာအဲ့ဒါတွေချုံပြီးတော့ပြောထားတာလောကအနေထားနဲ့ပြောမယ်ဆိုလို့ရှိရင်မဆုံးနိုင်ဘူးဘာလူချင်းတာလုံးဆိုရင်လူကျင်တဲ့ပစ္စည်းကဆုံးမဆုံးနိုင်တာစူပါမားကတ်သွားကြည့်လိုက်လူကျင်တာတွေအများကြီးတွေ့မှာတော့အိမ်ရှိတဲ့လူကလည်းအိမ်ရှိကျင်တဲ့လူကျင်တဲ့အိမ်ရှိပြီးတော့စိတ်ထဲမှာမကျင်တဲ့သိရင်လည်းတိတဲ့ကောင်းတဲ့အိမ်လူကျင်တယ်အဲ့လူကျင်မှုဆိုတာအဲ့ဒါတွေကိုအလုံးကိုခြုံလိုက်တာလူကျင်စရာအာယုန်တွေလူတွေရှားနေတဲ့အာယုန်တွေလောကကြီးမှာစီးပွားရေးတွေလုပ်ပြီးရှားနေကြတယ်။ဘာတွေရှားနေတာလို့ဆိုရင်ခြုံပြောရင်ဒီငါမျိုးပဲရှားတာ။မျက်စိကမြင်ရတဲ့အဆင်း၊နားကကြားရတဲ့အသံ၊နှာခေါင်ကနမ်းရှိရတဲ့အနက်၊လျှာကလဲရတဲ့အရသာ၊ခန္ဓာကိုယ်ကထိတဲ့ရတဲ့အထိတွေ။ဒီငါမျိုးပဲရှားနေကြတာ။ပစ္စည်းနဲ့ပြောလိုက်မယ်ဆိုရင်တော့မဆုံးနိုင်တော့အများကြီးဖြစ်တယ်။ဒီထဲမှာရှိမှုဘာနာယရနာအသုံးဆောင်ပစ္စည်းမှန်တရားဒီထဲမှာဝင်သွားတယ်။ဒါကြောင့်မို့ကာမဆိုတာလူတွေရှာဝေပြီးလူချင်းနေတဲ့အရာကိုပစ္စည်းဝတ္ထုကိုဝတ္ထုကာမလို့ခေါ်ပြီးတော့အဲ့ဒီလူချင်းစရာတွေကိုလူချင်းနေတာကြတော့ခိတ္တာတဏှာလို့ခေါ်တာ။အဲ့ဒါကိုလည်းကာမလို့ခေါ်တယ်။အဲ့တော့ဝတ္ထုကာမခိတ္တာကာမလို့နှစ်မျိုးခွဲတယ်ပေါ့နော်။ပမာလူရှင်းရှင်းပြောမှာဆိုရင်လူချင်းစရာလည်းပဲကာမလူချင်းတာကလည်းကာမလူချင်းစရာကိုလူချင်းတာအတူတွေမှာအဲ့ဒါလူချင်းတဲ့စိတ်ပေါ့အဲ့ဒါတဏှာပဲအဲ့တော့အဲ့ဒီကာမလို့ခေါ်ရတဲ့လူချင်းစရာဝတ္ထုနဲ့လူချင်းနေတဲ့တဏှာဒီနှစ်ခုလုံးဟာဘာကိုထုတ်လုပ်နေတော့ဆိုဒုက္ခကိုထုတ်လုပ်တာအဲ့ဒီမှာအဓိကကတော့လူချင်းစရာဆိုတော့လောကကြီးမှာသူကသူရှိနေမှာပဲတချို့အရေကြတော့လိုအပ်ချက်အနေနဲ့ရှိရမှာပဲသို့သောလူဖြည့်လျော့ရမှာလျှော့ရမှာဖယ်ရှားရမှာတော့လူချင်းတဲ့တဏှာကိုသာလေဖယ်ရှားမှာဖြစ်တယ်လူချင်းတာတွေကိုဖယ်ရှားမှာမဟုတ်ဘူးဝိထုကမ္မတွေကိုဖယ်ရှားမှာမဟုတ်ဘူးဝိထုကမ္မတွေကလူကိုအကျိုးပြုတာရှိတယ်ပေါ့မြတ်စွာဘုရားကိုယ်တိုင်ဝိထုကမ္မကိုရှော့ချတာပဲရှိတယ်ဖယ်ရှားတာမရှိဘူးပယ်တာမရှိဘူးကိရိတကာမဟုတ်တာပယ်တာနော်ဝိရုကာမဆိုတာရည်ရွယ်ချက်အမျိုးမျိုးရှိတယ်ဥပမာအိမ်ဟာလိုအပ်ချက်ဖြစ်တယ်အိမ်ရှိမှချမ်းသာသာနေလို့ရမယ်အန္တရာယ်ကိန်းကင်းနေလို့ရတယ်ဒါမှမဟုတ်အဆောက်အအုံအိမ်ဆိုတာလိုအပ်ချက်ပဲဒါနေစရာဝတ်စရာအဝတ်ထည်ဆိုတာလည်းလိုအပ်ချက်ပဲအာမရှိလို့အသက်မရှင်နိုင်ဘူးစားစရာအစားအာဟာရဆိုတော့လည်းလိုအပ်ချက်ပဲဒါမရှိရင်အသက်မရှင်နိုင်ဘူးမကြမ်းမမရင်ဆေးဝါးဆိုတော့လည်းလိုအပ်ချက်တွေပဲအဲ့ဒီလိုအပ်ချက်တွေဟာဝိထုကာမလိုအပ်ချက်လို့လူချင်းစရာဖြစ်နေတာတွေကဝိထုကာမလို့ခေါ်အဲ့ဒီဝိထုကာမတွေကိုဖယ်ရှားခိုင်းတာလားလို့ဆိုတော့မဟုတ်ဘူးသို့တော့အတိုင်းအတာတစ်ခုအရာလျှော့ချရတာရှိတယ်ယဟန်နေကြတော့ရှော့ချခိုင်းလိုက်တယ်ပေါ့နော်ရှော့ချခိုင်းထားတယ်ဝိထုကာမတွေကလည်းပဲတတ်နိုင်သမျှအပိုးဆုံးနေမရှိအောင်ရှော့ချလိုက်တယ်သို့တော့ဒီစရာအဆောက်အအုံမရှိရဘူးလားဆိုရှိရဝတ်စရာဝတ်သင်္ကန်းမရှိရဘူးလားဆိုရှိရစားစရာအစားအာဟာရမရှိရဘူးလားဆိုရှိရမကြမ်းမှလို့ရှင်ဆေးဝါးတက်စားမရှိရဘူးလားဆိုရှိရဒါအသက်ရှိဖို့အတွက်လိုအပ်ချက်အဲ့ဒီတဲ့ပိုးလာတဲ့အရာတွေကြတော့ခုနကလိုအပ်ချက်တဲ့ပိုးလာတာကြတော့တဏှာကိုပွားစေတယ်လို့ရှော့ချခိုင်းတယ်အဲ့တော့ဘာသာတရားအမျိုးမျိုးရှိတယ်ဘုရားမြတ်စွာဘုရားကတော့အိန္ဒိယမှာပွင့်တယ်ဘုရားရဲ့အရင်သို့မဟုတ်ဘုရားနဲ့အတူတူပွင့်နေတယ်ဟောပြောဆိုဟောပြောနေတယ်ဘာသာတရားတွေအများကြီးရှိတယ်တချို့ဘာသာတရားကဘာပစ္စည်းဝတ္ထုမှလက်မခံရဘူးဆိုတဲ့ဘာသာလည်းရှိတယ်အိန္ဒိယမှာနော်အဝတ်တော့မွေးရဘူး ဘာမှမပိုင်ဆိုင်ရဘူးဆိုပြီးတော့အပရိက္ခာချိန်ဝါရဆာမြတ်စွာဘုရားနဲ့ བྱ ိုင်းလူထုံအဲ့ဒီမှာပေါ်လာတယ်ချိန်ဝါရကဘာမှအပိုင်ဆိုင်မရှိရဘူးမိမွေးတိုင်းဖာမွေးတိုင်းပဲဆိုပြီးတော့ချိန်ဘုန်းကြီးတွေအဝမဝဘူးလေစားရခွက်မရှိဘူးသူတို့မှာအပိတ်ခါလို့ခေါ်တယ်ဘာမှပိုင်နာမရှိတော့ဘူးသူတို့မှာအလုံးဟာကိုလုံးကြီးဖြစ်သွားတယ်အဲ့ဒါသူတို့ရဲ့ကျင့်စဉ်တကူအဲ့တော့မြတ်စွာဘုရားကတော့အေးပိုင်ဆိုင်မှုဟာရှိတဲ့တဲ့နောက်တော့ရှိရမယ်မရှိလို့ရှင်လူလောကထဲမှာအမြင်မတည့်ဘူးဒါကြောင့်မို့ပိုင်ဆိုင်မှုဟာအတိုင်းအတာတကူရရှိရမယ်လူဆိုတာနေစရာရှိရမယ်နော်အဲဝတ်စရာရှိရမယ်စားကြရရှိရမယ်ဒီလိုအပ်ချက်ကတော့ဒီတဏ္ဍလောဘကိုဟိုတချို့ကိစ္စတွေကဖြစ်စေတတ်တာမဟုတ်ဘူးလိုအပ်ချက်အရာရှိနေတာအဲ့ဒါတွေရှိသင့်ရှိလိုက်တယ်မရှိသင့်တာကတော့အဲ့ဒီပစ္စည်းဝတ္ထုတွေပေါ်မှာတွေ့တာတဲ့တဏ္ဍကိလေသာသာမရှိသင့်တာလို့ဘုရားဘာသာကြတော့မြတ်စွာဘုရားကြတော့အဲ့လိုရှင်းနေဟောကြားတယ်ရှင်းနေဟောကြားတယ်တချို့ဘာသာတွေကချိုးချန်တယ်ဆိုပြီးတော့အကုန်လုံးအဝတ်တော်မို့ဘူးဝိလစ်စရစ်နေလိုက်ကြတယ်ပိုင်ဆိုင်မှုတွေအလုံးစွန့်ပစ်တယ်မြတ်စွာဘုရားကြတော့အဲ့ဒါလို့မဟုတ်ဘူးအဲ့ဒါကွဲပြားခြားနားမှုတွေပဲဟုတ်ပြီလောအပ်တည်ပို့ပြီးတော့မရှိအောင်လောအပ်တည်ပို့လာလို့ရှင်လူချင်းစိတ်တွေကိုတိုးပွားစေတတ်တယ်အဲ့ဒီလူချင်းနဲ့တဏှာသည်လူကိုဒုက္ခပေးတာပစ္စည်းဝတ္ထုတွေကဒုက္ခပေးတာမဟုတ်ဘူး။စပါးစုအိမ်ကဒုက္ခပေးတာမဟုတ်ဘူး။အဝတ်အစားကဒုက္ခပေးတာမဟုတ်ဘူး။စားစရာအစားအစာတွေကဒုက္ခပေးတာမဟုတ်ဘူး။ဒုက္ခပေးတာကိုယ့်ရင်ထဲမှာအဲ့ဓာတွေနဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့တွေ့တာမှုလူချင်းမှုကဒုက္ခပေးတာလို့။အဲ့ဖယ်ရှားမှာတွေ့တာမှုနဲ့လူချင်းမှုကိုဖယ်ရှား။အဲ့တော့ဒီကာမတုတ်တန်မှာခန္ဓာ6ပုံနဲ့မြတ်စွာဘုရားကသဘာဝတရားကိုရှင်းရှင်းလေးဟောထားတာဖြစ်တယ်။ဒီသုတ်တန်ကအလွန်ရှင်းကြတဲ့သုတ်တန်လို့ပြောကြတယ်။သုတ်တန်ဒီဘာပါဠိတော်မှာပါတာ။ရှင်းကြတယ်ဆိုတာမြတ်စွာဘုရားလက်ထက်တုန်းကဒီသုတ်တန်นี่สนิทจะဟိုสุศีပြီးသားဖြစ်တယ်။အဝန်ဒီတိုင်းကကြွလာတဲ့ယဟန်တော်တဘာဟာရသဗျာရဲ့ခွင့်ပြုချက်နဲ့ဖရာသရင်သုံးနဲ့ကနကူရီကြောင်းထဲမှာညတူတူနေထိုင်ခွင့်ရတယ်တော့သူကမရှိမှတ်ဒေတာကမဟုတ်ဘူးဝန်ဒီဆိုအိန္ဒိယတောင်ပိုင်းအနောက်တောင်ပိုင်းကလာတာခုခေတ်ပြောမှဆိုရင်ဘုံပေဘက်ကလာတာပေါ့နော်အဲ့ဒီကိုတော့ရောက်လာတဲ့အခါမှာရသဗျာကသူနဲ့တူသူ့တချောင်းထဲမှာဒီရပြန်ခိုင်းတဲ့ရှန္ဒနာ။အဲညာအဲ့ဒီတကြောင်ထဲမှာဖះနဲ့အတူနေတယ်။ပိဋကတ်ထဲမှာဖះနဲ့အတူနေခွင့်ရတာအဲ့ဒီဘာပဲရှိတယ်။နော်။တကြောင်ထဲမှာအတူနေခွင့်ရတဲ့ကိုရော။အာဂန္ဓုအနေနဲ့ဖះသူနေတဲ့အကြောင်းမှာပဲသူ့နေရနေခိုင်းလိုက်တယ်။အဲ့တော့ညာမှာဆိုလို့ရှိရင်ကပ္ပထန်ထိုင်ပြီးတော့နှလုံးသွင်းနေကြတယ်။ညာအေးရမဝင်ခင်မြတ်စွာဘုရားကသူ့ကိုတိုက်တွန်းတယ်သူ့အကြောင်းတွေမေးမြန်းပြီးတဲ့အခါကျတော့ကဲတရားတော်ဘုလောဟောစမ်းမှာမြတ်စွာဘုရားတရားဟောခိုင်းတာအဲ့ဒီကိုတော့တရားတော်ဘုဟောပါလို့ဆိုအဲ့သုတ္တနိဗ္ဗာန်မှာသုတ်ပေါင်း16ခုဒီအထကဝက်ဆိုတာအထကအုပ်စုပေါ့တသုတ်တသုတ်မှာရေပွင့်အားဖြင့်ရှစ်ခါထရှစ်ခါထနဲ့ဖွဲ့စည်းထားလို့အထကဆိုတာရှစ်ခုအပေါင်းရှစ်ခုအပေါင်းနဲ့ဖွဲ့စည်းထားတဲ့အဲသုတ်တန်ပေါင်းဟို16ခုရှိအထကဝက်ဆိုတဲ့အစုမှာ16တုတ်ရှိတယ်အဲ့ဒီ16တုတ်ခါရဘုံပေါင်း16တုတ်အဲ့ဒီ16တုတ်ကိုဒီကရောအတန်နေအတန်သားနဲ့ပြီးပြင်းပြင်းမြတ်စွာဘုရားကိုရွတ်ပြီးတော့ခေါ်တယ်ဟောတဲ့တရားတော့ဖះတရားပါဖះဟောခဲ့တဲ့တရားကို तू အလွတ်ရတာမြတ်စွာဘုရားတရားဟောပါဆိုတော့ तू ကအဲ့ဒီသုတ်တန်ကိုဟောတာအဲ့တော့ဒီသုတ်တန်ရဲ့ထူးခြားချက်က ဖះကိုယ်တိုင်ဟောခဲ့ပြီဖះကိုယ်တိုင်ပြန်လာတဲ့သုတ်တံလို့ပြောလို့ရတာပေါ့နော်အလုံး16သုတ်သုတ်ပေါင်း16သုတ်ဒါကပထမဆုံးသုတ်အဲ့မှာပထမဆုံးသုတ်အဲ့တော့ဖះလက်ထက်ကလေးကဒီသုတ်တံကိုအရာချက်ပြီးတော့ရွတ်ဆိုနေကြတယ်အရွတ်ဆိုနေကြတယ်ဒီသုတ်တံကဘာကြောင့်ဖြစ်ပေါ်လာလဲလို့ဆိုလို့ရှိရင်တောင်ထီမြို့မှာဖြစ်မနလယ်သမားကြီးတယောက်ရှိတယ်လယ်လုစားတဲ့ပုံနာပေါ့နော်ရှိုးသားတယ်စေရုံအကြောင်းနဲ့အဲပုဖော်ယုံအကြောင်းနဲ့မလှမ်းမကန်းဖြစ်နေပြီအာစိရဝတိမြည့်ရဲ့မြက်ကန်းပေးမှာသူ့လယ်တော်ရှိတယ်အဲ့လယ်တော်မှာသူကစဘာတွေစိုက်ပြုတ်ပြီးတော့စဘာစိုက်တဲ့တောင်သူပေါ့စိုက်ပြုတ်ပြီးတော့နေတယ်တကယ်ကြတော့မြတ်စွာဘုရားဆိုတာမနေ့တစ်ချိန်ညတစ်ချိန်လောကကြီးကိုကြည့်လို့ရှိတယ်တပ္ပိတဉာဏ်ကွန်ရက်ကိုဖြန့်ကျက်ပြီးတော့ကြည့်လိုက်တဲ့အခါမှာဉာဏ်ထဲမှာကျွတ်ထိုက်တဲ့ပုဂ္ဂိုလ်ကြီးဆိုပေါ်လာတယ်ဉာဏ်ထဲမှာပေါ်လာတယ်ပေါ်လာလို့ရှိရင်ဆက်ပြီးတော့သူနဲ့ပတ်သက်တာကိုစဉ်းစားပြီးမြတ်စွာဘုရားတရားဟောရမယ့်ပုဂ္ဂိုလ်သွားဟောတယ်ဘလောက်ပဲဝေဝေကြွသွားတယ်အဲ့ဒါဘုရားရဲ့နေ့စဉ်အလုပ်ထဲမှာပါတယ်အဲ့ဒီမှာလည်းမြတ်စွာဘုရားကတရက်မှာသဗ္ဗုဒ္ဓဉာဏ်ကွန်ရဲ့ဖြန့်ကျက်ပြီးတော့ကြီးလိုက်တဲ့အခါဒီပြမနလေသမားကြီးအစိရဝတိမြေပေးကလဲလုံးနေတဲ့လေသမားကြီးကိုသွားပြီးတော့တွေ့တော့တွေ့တော့ဆက်ပြီးစဉ်းစားလိုက်တော့ဘာဖြစ်မလဲလို့ဆိုရင်ဒီလေသမားကြီးကဒုက္ခတွေ့လိမ့်မယ်ဆိုတာကိုจุติင်ပြီးတော့မြင်အဲ့တော့ဖရာညာနဲ့จุติင်မြင်တာကဘာကိုကြည့်ပြီးမြင်တာလဲဆိုတော့အကြောင်းကတော့ရှိတယ်ပြစ္ဆုတ်ပံဖြစ်ပေါ်နေတဲ့အကြောင်းတစ်ခုကိုကြည့်လိုက်လို့ရှိရင် तू ကဖြစ်ပေါ်လာမဲ့အကျိုးတရားတွေကจุติင်ဖြစ်နေတယ်ခုခေတ်ဆိုတော့တော်သင့်ကိုအနာဂတ်ကိုမှန်းဆလို့ရတယ်ဥပမာသွေးဖောက်ပြီးဆင်းလို့ရှိရင်ဒီလူမှာအဲကင်ဆာရောဂါဖြစ်နိုင်ခြင်းရှိလားမရှိဘူးလားဆိုတော့တက်အခုဖြေထုတ်လို့ရနေတယ်နော်ကျွတ်တင်ပြီးဖြေထုတ်လို့ရရောဂါတော့ကျွတ်တင်ဖြေထုတ်လို့ရတယ်ဒါဗေဒင်မဟုတ်ဘူးဗေဒင်မဟုတ်တာတွေကြည့်ဘုရိဝဒထာတာကသူတေသနာပညာရှင်တွေကပင်လယ်ထဲမှာဖြစ်ပေါ်နေတဲ့လေဖီအားနဲ့ရဝန်တို့ဘာလို့ကြည့်ပြီးတော့ဘယ်နေ့ပုံတိုင်းတိုက်မဲ့ဆိုจุติင်ပြောနေကြပြီဒီခုဘယ်နေ့မိုးရမယ်ဘယ်ဒီသားကိုရောနိုင်တယ်ပုံတိုင်းဆိုလည်းမဖြစ်ခင်ကจุติင်ပြီးတော့ဘယ်တော့မှပုံတိုင်းတိုက်လိမ့်မယ်ဘယ်နေရာတွေမှာထိခိုက်နေနိုင်တယ်ဆိုအကျိုးပြောနေပြီခုဟာအဲ့တော့သူတို့တောင်ပစ္စုပန်အခြေအနေကိုကြည့်ပြီးတော့จุติင်ပြောဆိုနိုင်တယ်ဆိုမြတ်စွာဘုရားကြတော့ညာတော်နဲ့จุติင်ပြောလို့ရတယ်ကောင်းတော့ညာတော်ကြီးကအကုန်ကြည့်လို့ရတာအပုံနာကြီးတွေ့လိုက်တာနဲ့ပုံနာကြီးရဲ့အခြေအနေပြစ္ဆုတ်ပံအခြေအနေတွေကိုကြည့်လိုက်တဲ့အခါဒီပုံနာကြီးကအခုစွားပင်နေစိုက်ပြုတ်နေတယ်ဒါပေမဲ့လို့ဒီစွားတွေရင့်ပြီးမှဲ့ကနေကြရင်အစိတော်ဒီမြစ်ကရေချိလိုက်မယ်မိုးကြီးရွာလိုက်မယ်အဲ့ဒီအချိန်နဲ့သွားတိုက်မိုးကြီးရွာပြီးရေကြီးတဲ့အခါသူစွားပင်တွေကအကုန်မျောကုန်လိမ့်မယ်။အဲ့မျောပြီဆိုရင်သူယူကြုံမရဖြစ်တော့မှာ။ဒါတွေပါအကြောင်းကျိုးဆက်ပြီးတော့ဘုရားကြွတင်သိထားတယ်။ကြွတင်သိတော့ပုဂ္ဂိုလ်ခင်မတရားမင်းဆိုတဲ့ညမစကားရှိတယ်လေ။ညမစကားရှိတယ်။ပုဂ္ဂိုလ်ခင်မသူ့ရဲ့ဟောပြောချက်ကိုအလေးထားတယ်။ဒါသဘာဝပဲ။အဲ့တော့ယေဇဗျာဒီပုံနာကြီးကိုဒီပြမနာလေသမားကြီးကိုတနေ့ဒုက္ခရောက်တော့မှာဆိုတာကိုရောက်တော့မယ်လို့တော့သွားမပြောဘူးသိထားတဲ့အခါကျတော့ဒီပုံနာကြီးကိုလမ်းမှာတွေ့တဲ့အခါသို့မဟုတ်သူ့လေတော်ဘက်ကိုကြွားသွားပြီယေဇဗျာသူ့ကိုဖော်ဖော်ယွေနှုတ်ဆက်တယ်ဘာလုပ်လဲသူလေတော်ကနေသွားရင်တွေ့တိုင်းနှုတ်ဆက်တော့မြတ်စွာဘုရားကသူကရင်းနှီးနေတာမြတ်စွာဘုရားနှုတ်ဆက်တော့ရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့ယဟန်တွေကလည်းပဲဖះနဲ့ ဖះကနှုတ်ဆက်တဲ့ပုဂ္ဂိုလ်ဆိုတော့သူတို့ကလည်းနှုတ်ဆက်ကြတယ်နှုတ်ဆက်ကြတော့တန်ခါးတွေနဲ့လည်းယဉ်နှီးသွားတယ်သူကတခါစကားဆိုပြီးပြောရင်ဒါယဉ်နှီးသွားကြတာပေါ့နော်အဲသူရဲ့လေတော့ရောက်တိုင်းရောက်တိုင်းအဲ့လိုဖြတ်သွားတိုင်းဖြတ်သွားတိုင်းညဆိုပြနှုတ်ဆက်သွားတယ်တန်ခါးတွေကနှုတ်ဆက်သွားတယ်ဆိုတော့သူစိတ်ထဲမှာဘယ်လိုဖြစ်လာလဲဆိုတော့ရှန်ကောရမအဲ့ဒါမှနာမည်ကြီးပြီးတော့လူဘွားတော်ကလည်းဖရင်သားတော်ဆိုသို့တော့ငါလူလေတမားတယောက်ကိုအေးပေးပြီးဆက်ဆံတယ်ဆိုချိန်တ်တာပေါ့ဒါသိချိန်တ်တာဒါလူရဲ့စိတ်ကသူစိတ်ထဲမှာဘလို့ဖြစ်လာတော့ဆိုငါဒီလေစပါးဒီအောင်မြင်လို့ရှိရင်တော့ရှင်ဂေါတမကိုလှူမယ်လှူအောင်မယ်ဆိုစိတ်ရှိလာတယ်အဲ့လောက်ထိအောင်တွေးလာတယ်လူချင်းခင်လာတော့အဲ့ဒီလူနဲ့နောက်ဆုံးသီဇောကင်းကြီးကမဲ့ပြီးတော့ရှေးရတော့မယ်နောက်တည့်ဆိုရေးရတော့မယ်ဆိုတဲ့အချိန်လေးမှာအဲ့ဒီနေ့ညမှာမိုးကြီးကရွာချလိုက်တာအသီရဝတိမြေကြီးကရေရှမ်းတယ်မိုးကြီးတွေကတိုက်စားတယ်အသီရဝတိမြေဆိုတာတောင်ကြမြေပဲဗမာလူခေါ်ရင်တော့မူးမြေလို့ပြောမှာပေါ့မူးမြေဆိုတာတောင်ကြရေတွေကနေလာတဲ့အချိန်ပြင်းတဲ့ရေစည်းတန်တဲ့မြေမျိုးပဲတခါတခါမှရေပြည့်တယ်တခါတခါမှပြည့်ဘူးအာစိရဝတိဆိုအဲ့ဒီတိပဲအာစိရဝတိရေအကြာကြီးမရှိဘူးတဲ့မိုးရပြီဆိုရင်ရှည်တွေများလာတဲ့မူးမြစ်သဘောမျိုးအဲကြောင့်ပတ္တာစာရိမိသားသူ့သားလေးတွေမျောသွားတာအဲ့ဒီမြစ်ပဲတောင်ချမြစ်ဆိုတော့လေဗမာပြည်မှာလဲဟိုမကွေးပဲသွားတဲ့လမ်းမှာဓောင်းသေးချောင်းဆိုတာရှိတယ်အဲ့ဒီပေါ်ပေါ်တောင်မကတောင်ကြီးတွေညှို့နေလို့ရှိရင်ဖြတ်မကူးနဲ့တဲ့ဒေါင်းတောင်မလွတ်ဘူးလို့ဆိုပြီးတော့ပြောကြတယ်။မိုးရတော့မယ်ဆိုရင်အဲ့ဒီကဖြတ်ကူးဖို့မကြိုးစားနဲ့မျောသွားမယ်။ဒေါင်းတိချောင်းဆိုတာ။အဲ့တော့အဲ့ဒါမျိုးလို့ပေါ့တောင်ကြချောင်းဝုန်းကနေဆိုရေးတွေရောင်းလာနိုင်တယ်။အာစိရဝတိမြေကအဲ့လို။အဲ့မြေထဲမှာရေးတွေကြီးလာမိုးတွေလည်းရွာတယ်ဆိုတော့မြေကြီးကရှမ်းလာပြီ။မြေကမ်းမှာရှိတဲ့သူ့ရဲ့လက်ခင်းဟာရှေးခဏီစဘာပင်နဲ့အကုန်လုံးပါသွားမြစ်ထဲရှေးတိုက်စားပြီးအကုန်လုံးပါသွားညမိုးကြီးရွာတယ်မနဲ့လက်ခင်းများပါဖြစ်မလို့သွားကြည့်တော့တပင်မှမရှိတော့ကဲဘလောက်ဒုက္ခရောက်လိုက်မလဲစဉ်းစားကြည့်မျောလင်းချက်ကအချီးကြီးထားတာသူကစဘာရီရမယ်စဘာရီရရင်ဘာရီလုံးမယ်ဆိုရင်မျောလင်းချက်တွေနဲ့အဲ့ဒါသဘာဝကြီးကတပင်းမှမကြံ့အောင်ပြင်းကြီးပဲကြံ့တော့တဲ့နေထာမျိုးဖြစ်သွားတဲ့အခါသူယူကျုံမရဖြစ်တာယူကျုံမရဖြစ်ပြီးတော့အိမ်မှာတငုံတွေနဲ့ဖြစ်နေတဲ့အချိန်မြတ်စွာဘုရားကဆွန့်ခံရင်သူ့အိမ်ကိုကြွသွားတာလူစရာဒုက္ခရောက်နေတဲ့အချိန်မှာအဘိဓကပြောရင်စိတ်သက်သာတယ်လေ။တော့ဖះကြွလာတဲ့လူဆိုတဲ့အခါကျတော့သူ့ကိုနှစ်သိမ့်စကားပြောဖို့အဘိဓကပြောဖို့ကြွလာတာပဲဆိုပြီးအားရှိသွားတယ်။အားရှိသွားတယ်။အဲ့ဒီမှာဒီတုတ်တန်လေးဖြစ်ပေါ်လာတာအဲ့ဒီဖြမနာလေသမားကြီးအခုလို့ဒုက္ခရောက်တာကိုမြတ်စွာဘုရားကသူကိုစိတ်ခွန်အားတွေပေးဖို့ရအတွက်သဘာဝတရားနဲ့ဆက်ပြီးတော့ဟောတဲ့တရားပဲဖြစ်တယ်ပေါ့เนาะအဲ့တော့ဂရိခေတ်မှာဆိုလို့ရှိရင်တော့ဒီလိုပျက်စီးဆုံးရှုံးမှုတွေနဲ့ကြုံတဲ့ပုဂ္ဂိုလ်တွေဟာဒီတုတ်တန်ကိုနှလုံးသွင်းလိုက်လို့ရှိရင်အလားတူစိတ်ရဲ့ဖြစ်ရတခုတော့ဖြစ်မှာပေါ့เนาะစိတ်အားတွေပြန်ရနိုင်တာပေါ့ဒါကြောင့်မို့လို့မြတ်စွာဘုရားဟောတဲ့တရားဆိုတာကိုယ့်ရဲ့စိတ်ခွန်အားတွေကိုပြန်ပြီးတော့တက်စိတ်ခွန်အားတက်တယ်ဆိုတာမူရစေဝါသုံးပြီးတော့စိတ်ခွန်အားလောက်တာမဟုတ်ဘူးအမှန်တရားကိုသိပြီးအမှန်တရားကိုဆင်ញင်သုံးသပ်ပြီးစိတ်ခွန်အားရတယ်ဆိုတော့သူကဆေးဆွဲမှလည်းမကြောက်ရအောင်မှန်ကန်တဲ့နိလန်းနဲ့အသိဉာဏ်နဲ့ဖြည့်ပြောက်တာဆိုတော့အဲ့ဓမ္မတန်မိုးရှိတယ်ပေါ့နော်အဲ့ဓမ္မတန်မိုးရှိတယ်အဲ့ပုံသားကြီးဒုက္ခရောက်နေတဲ့ချိန်မှာမြတ်စွာဘုရားဘာပြောတော့ဆိုဖះပြောတဲ့စကားလေးတွေကမဆရာကောင်းတယ်။နာပြမနာဝိပ္ပန္နေဒေါမနတံ ဤပစ္စည်းဥစ္စာဆိုတာပြတ်သွားရင်မင်းစိတ်ဓာတ်မကျနဲ့တောကမဖြစ်နဲ့စိတ်ရှင်းမှုမဖြစ်နဲ့ပြတ်သွားရင်စိတ်ရှင်းမှုမဖြစ်နဲ့တံပန်နေသသောမနတံနဂတပါပြည့်စုံလို့ရှိရင်လည်းမင်းဝန္တာအာယဘဝင်မျက်နှာမျိုးမဖြစ်စေနဲ့ဘာကြောင့်လို့ဆိုတော့လောကမှာလူချင်းတဲ့ပစ္စည်းဥစ္စာလူချင်းတွေကပစ္စည်းဥစ္စာမှန်သမျှဟာပြည့်စုံတဲ့အခါပြည့်စုံတယ်ရတဲ့အခါရတယ်ဆုံးရှုံးတဲ့အခါဆုံးရှုံးမယ်ဒီနှစ်ခုကမလွဲမသွေကြုံတွေ့ရမယ်ရမယ်ရပြီးရင်ပြစ်စီနိုင်တယ်အဲ့တော့ပစ္စည်းဥစ္စာဆိုတာဟိုပြစ်စီလဲပြစ်စီနိုင်တယ်ရလဲရနိုင်တယ်လူကျင်နာရရင်လူတွေကပြောကြတယ်လူကျင်နာမရဘူးသို့မဟုတ်ဆုံးရှုံးသွားတယ်ဆိုရင်စိတ်တက်ကြကြတယ်အဲ့ဒါမျိုးမဖြစ်သင့်ဘူးတဲ့ပစ္စည်းရဲ့တဘာဝကိုကရခြင်းတဲ့အခါရတယ်မရခြင်းတဲ့အခါမရဘူးရှိတဲ့အခါရှိမယ်မရှိတဲ့အခါမရှိဘူးလုံးလို့ဖြစ်တဲ့အခါဖြစ်တယ်လုံးလို့မဖြစ်တဲ့အခါမဖြစ်ဘူးဒါတဘာဝတရားဖြစ်စဉ်းကျင်စဉ်းစားရမယ်လို့ဒီစကားလေးကစပြီးစိတ်ခွန်အားပေးပြီးတော့ဒီသုတ်တံကိုဟောတာပဲဖြစ်တယ်နော်အဲ့တော့ဒီသုတ်တံလေးကအတိပ္ပယ်ကတော့ရှင်းရှင်းလေးပါမြတ်စွာဘုရားဟောတာအဲ့ဒါလေးကိုဘုရားဟောတဲ့ပါဠိလေးနဲ့တော့လို့တကယ်ရှင်းလင်းတဲ့အတိပ္ပယ်လေးနဲ့မှတ်သားဖို့နမတိကထာမြတ်စွာဘုရားဟောတာကကာမံကာမယမာနတတတစေတံသမိစတိရမလူရှင်းချင်းကလူချင်းစရာတွေကိုလူချင်းဆန္ဒရှိနေတဲ့ပုဂ္ဂိုလ်တယောက်ခါတဲ့အဲ့ဒီလူချင်းစရာတွေကိုကိုလူချင်းတဲ့အတိုင်းရရှိလက်တတ်တယ်တဲ့အတ္ထပိတိမနောဟောတိအဲ့ဒီလိုရလာလို့ရှင်လူတဘာဝသိဝန်းတာတယ်တဲ့ဝန္တပိတိဖြစ်ကြတယ်လတ္တမေသောယဒိသတိကိုလီတာရကိုလိုချင်တာရပြီဆိုရင်လူတွေဟာပျော်ကြတယ်ဒါလူသဘောပါပဲကိုလိုချင်တာရတဲ့အခါပျော်တယ်အဲ့တော့ဒီလိုချင်တာရလို့ပျော်တာရှိသလိုနောက်ကတစ်ခုကပါပြောတော့တတစေကာမယာနတ္တသန္ဒရာဂတသန္တုနောအဲ့ဒီလိုလူချင်းဆန္ဒရှိနေတဲ့ပုဂ္ဂိုလ်မှာပဲတဲ့တေကာမပရိဟာယန္တိလူချင်းတာမရဘူးရတာတွေဆုံးရှုံးသွားတယ်ဟောလူချင်းတာမရတာတခုရတော့လဲရပြည့်တဲ့နောက်မှာဆုံးရှုံးသွားတယ်အဲ့ဒီလိုဆုံးရှုံးသွားလို့ရှိရင်တန်လဝိတော်ဝရုပ်ပတိရှင်နေမြားစုသလိုနာကျင်ခံစားရပြန်နေအဲ့တော့ဒါသဘာဝလေးကိုပြောပြတာလူတိုင်းနဲ့သက်ဆိုင်တဲ့ဒါဘယ်လိုဖြစ်ဖြစ်လူကျင်နာလေးရရင်ဝမ်းသာတယ်လူကျင်နာမရဘူးသို့မဟုတ်လက်လွတ်ဆုံးရှုံးသွားတယ်ဆိုလို့ရှိရင်ရှင်နေများစုသလိုနာကျင်ခံစားရပြန်တယ်အဲ့တော့အတူချုပ်ကတော့လူကျင်နာရရင်ရလိုချင်တာရလို့ရှိရင်သောမနတဝမ်းသာတယ်လိုချင်တာရရင်ချမ်းသာတယ်လိုချင်တာမရဘူးဆိုရင်တောကဖြစ်တယ်လူရဲ့သဘာဝလိုချင်တာရရင်လောဘလိုချင်တာမရရင်ဒေါသဆုံးရှုံးသွားရင်တောကပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့မရှောင်လွှဲနိုင်တဲ့အနေအထားနှစ်ခုကြုံတွေ့နေရတယ်လူတိုင်းလူတိုင်းကခံစားမှုမှာပဲဆိုတော့ကိုယ့်ရဲ့တန်ဖိုးရှိတဲ့ပစ္စည်းလေးပျောက်သွားပြီဆိုရင်လေအိပ်မပျော်လောက်အောင်ဒုက္ခရောက်ကြတာပဲလေတန်ဖိုးရှိတဲ့ပစ္စည်းပျောက်သွားရင်ကိုလိုချင်တာမရလို့ရှင်လေစိတ်တော့ကဖြစ်ကြရတယ်လိုချင်တာရပြန်တော့လေလူတွေဟာလောဘတွေကထပ်ဖြစ်လာပြန်တယ်အဲ့တော့ရတာနဲ့မရတာအပေါ်မှာဘယ်ဟာမှဟုတ်တရားသဖြင့်မစင်စားနိုင်လို့ရှင် ရတာကိုအကြောင်းပြုပြီးတော့လဲလောဘပြန်ဖြစ်တယ်မရတာကိုအကြောင်းပြုတော့ဒေါသနဲ့တောကဖြစ်တယ်ဆိုတော့အကောင်းကဖြစ်မှာဖြစ်မလားတာကာမဂုဏ်နဲ့ပတ်သက်ပြီးအကောင်းဖြစ်မလားဘူးအဲ့ဒါကိုမြတ်စွာဘုရားလူသဘာဝကိုဒါရှင်းပြလိုက်တာလူသဘာဝအဲ့ဒါလို့ဖြစ်တယ်တဲ့ပုံနာကြီးဖြစ်နေတာနဲ့တူတူပဲသူကသူကစဘာတွေအများကြီးရမယ်လို့မျှော်လင့်ထားတယ်နော်နေ့တိုင်းရတဲ့အခါသူဝန္တပီတိဖြစ်တယ်။အခုလူမရတဲ့အခါရောက်သွားတဲ့အခါကျတော့သို့မဟုတ်ပျက်စီးသွားတဲ့အခါမရတာပဲ။အဲ့ဒီအခါကျတော့သူတောကဖြစ်သွားတယ်။ယသရကဆက်ဟောတယ်။ယောကာမိပရိဝိစေတိသဗ္ဗတိဝါပဒာတိရော။မွေတွေကထီးရင်သူတို့ကိုကြိုက်တာမွေရဲ့မွေဟာလူအတွက်အန္တရာယ်ပေးနိုင်တာအမီးကမဟုတ်ဘူးခေါင်းပိုင်ကအများစုကိုပြောတာပေါ့နော်ခေါင်းပိုင်ကခေါင်းကိုကြိုက်ထားလို့ရှိရင်မွေကကိုယ်မကြိုက်နိုင်တော့ဘူးလေခေါင်းဘက်ကခေါင်းဘက်ကိုရှောင်ရမှာအဲ့ဒါကိုဥပမာယူပြီးတော့မြတ်စွာဘုရားယောကာမိပရိဝိစေတိသဗ္ဗတေဝပဋ္ဌာတိရောတဲ့။မွေနီးနာကဖြတ်သွားမယ်ဆိုရင်ခေါင်းကိုရှောင်းအမိဘက်ကသွားခေါင်းကိုရှောင်းပြီးတော့အမိဘက်ကသွားသလိုလူချင်းစရာအာယုန်တွေကိုလူချင်းနဲ့တဏှာရောဂါကိုရှောင်းရမယ်မရှောင်းရင်မင်းမွေကြိုက်ခါသလိုဒုက္ခရောက်လိမ့်မယ်ဒါပြောတာနော်သောတံဝိတ္တိကံလောကေသောမံဝိတ္တိကံလောကေတတောသမတိဝတ္တတိအဲ့ဒါလူလူချင်းစရာအာယုန်ဤပေါ်မှာလူချင်းနဲ့တဏှာကိုရှောင်ရှားသလိုတတိနဲ့လောကမှာတွေ့တာမှုတွေကိုရှောင်ရှားမယ်ဆိုရင်မိဒီဆင်းရဲဒုက္ခတွေကိုလွန်မြောက်နိုင်ပါတယ်တဲ့မရှောင်နိုင်လို့ဆင်းရဲတာဒါထွက်ပေါက်ပေးတာမြတ်စွာဘုရားတဘာဝကလိုချင်တာရရင်လောဘဖြစ်မယ်လိုချင်တာမရရင်ရှားပီးသားတွေဆုံးရှုံးရင်ဒေါသနဲ့တောကဖြစ်မယ်အဲ့ဒီနှစ်ခုမဖြစ်ရအောင်လိုချင်တဲ့တဏှာကိုရှောင်လိုက်ပါမွေရခေါင်းပိုင်းကရှောင်လေလို့ရှိရင်မွေကြိုက်ခံရခြင်းအန္တရာယ်ကကင်းတယ်လို့တဏှာလောဘကိုရှောင်လိုက်ပါရှောင်လိုက်လို့ရှိရင်တတိထားပြီးတော့ရှောင်လိုက်လို့ရှိရင်အခုကြုံတွေ့ရမဲ့လောဘတွေတောကတွေမကျော်လွှားနိုင်ပါတယ်တို့ပြောတာအဲ့ဒါကိုကျော်တဲ့နည်းကိုပြောတယ်နောက်ဆက်ပြီးတော့ကာမလူချင်းစရာဆိုတာတွေနဲ့ပတ်သက်ပြီးတော့လေသမားကြီးပြမနာကြီးနားလဲအောင်လို့မြတ်စွာဘုရားဆက်ပြီးတော့ပြောတာခိတံဝဋ္ထုံဟိရိညံဝါကဝတ္တံဒါသဘောရိတံထိယောပန္နိပုထုကာမှုသောနရောအနုခိစတိစရင်ချတွက်လိုက်လို့ရှင်လူတွေပိုင်ဆိုင်တာခိတလေကိုပိုင်ဆိုင်တယ်ဝဋ္ထုမြေကိုပိုင်ဆိုင်တယ်ဟိရိညံငွေကြေးတနာတွေကိုပိုင်ဆိုင်တယ်ကဝောတာကျွဲတွေနွားတွေကိုပိုင်ဆိုင်တယ်ဒါသပောရိသကိုယ့်အိမ်မှာအလုသမားတွေကိုနော်အိမ်မှာအတူနေတဲ့အလုသမားတွေရှေးခေတ်ကတော့ကြေးတွေကျွန်းနေအဲ့ဒါတွေကိုပိုင်ဆိုင်တယ်ထိယောပန္တုတဲ့အမျိုးသားတွေဥတီပီပြောတာဖြစ်သောကြောင့်အမျိုးသမီးတွေကိုပိုင်ဆိုင်တယ်သို့မဟုတ်အမျိုးသမီးကိုပြောမှဆိုရင်အမျိုးသားကိုပိုင်ဆိုင်တယ်ပေါ့ဒီလိုပဲပြောမှာပဲနော်နောက်ဗန္ဓုဆွေတွေမျိုးတွေရှိတယ်လောဘောကံမဲ့တွေရှိတယ်ပုထုကာမေရှည်တွက်လို့မရနိုင်တော့အောင်များလာတဲ့လူချင်းတွေဟာပစ္စည်းတွေကိုပိုင်ဆိုင်တယ်တဲ့အဲ့ဒါတွေကိုလူတွေဟာတွေ့တံမဲ့မောနေကြတာအဲ့တော့ကိုယ့်ကိုစဉ်းစားကြည့်မင်းဘာရှာတာတော့လူတွေကပြောကြလိမ့်မယ်ခဏိခေတ်စကားနဲ့ပြောရင်သူဘာရှာနေတာတော့ဟာအလုရှာအလုရှာတယ်လို့ပြောကြတယ်။အလုကဘာဖြစ်ဘာအတွက်တုံးဆိုပတ်ဆံရဖို့ ပဲဆံကဘာလို့ဖို့ရောဆိုသုံးဖို့ပဲအဲ့တော့တကယ်ရှာတာအလုရှာတာမဟုတ်ဘူးအလုရှိရင်ငွေရမယ်ငွေရရင်အသုံးဆောင်နေရမယ်အဲ့တော့ရှာတာဘာရှာတာတော့လို့နောက်ဆုံးအချက်ကိုပြောလိုက်လို့ရှိရင်ဒီပစ္စည်းတွေရှာနေတာပဲလူချင်းစရာတွေရှာတာပဲလေအဲ့ဒါလို့ရှာပြီးတော့တွေ့တာမမောနေမယ်ဆိုရင်တဲ့မရှာရဘူးလို့ပြောတာမဟုတ်ဘူးเนาะဒါသဘောပေါက်ဖို့ရလူဆရာဘဝမှာသာဝဏေရတော့ရှာမှာပဲအဲ့ဒါဒီဘောမှာအနုခိစတိတဲ့မမောထားတယ်မမမောမောကြီးဖြစ်နေတယ်ဆိုရင်အပလနံပရိယန္တိတဲ့အဲ့ဒီမမောမှုတွေကကိုယ်လွှမ်းမိုးလိုက်မယ်တွေ့တာမှုတွေမမောမှုတွေလောဘတွေကကိုယ်ပြန်နှိမ့်ဆက်လိုက်မယ်သူကကိုယ်နိုင်ချင်းလိမ့်မယ်ဟုတ်တာပေါ့လောဘပစ္စည်းချမ်းသာလိုက်ချမ်းသာမှုကကိုယ်နိုင်ချင်းတာပဲလေလူတွေကမသိလို့တာနော်ချမ်းသာရင်ချမ်းသာတဲ့ပစ္စည်းရလို့မရတာပစ္စည်းကချမ်းသာလို့ရှိရင်ပို့ဖို့ချမ်းသာအောင်လုပ်တာကြည့်လေကဘာမှာတထေးဆိုလူတွေဟာစားလို့ရုံနဲ့ရတာမှမဟုတ်တာသူတို့ရလို့မရအောင်အဲ့ဒါဘယ်သူကနေကိုယ်နိုင်ကျင့်တာတော့ဆိုလူချင်းတဲ့ဟာကိုယ်နိုင်ကျင့်လားရလီလူလီဥတစေဆိုပြမတော်ကအဲ့ဒါပြောတာရလီလူလီပဲကိုယ်နိုင်ကျင့်ခံလာရပြီတဲ့မတ္တန္တေနံပရိသတိအဲ့ဒါလို့လောဘကနိုင်ကျင့်ခံရလို့ရှိရင်အန္တရာယ်လည်းကြုံလာလိမ့်မယ်ဟုတ်တယ်အန္တရာယ်လည်းရင်ဆိုင်ရတယ်လေအနိုင်ကျင့်လာတဲ့အခါကျတော့အာဒီနိုင်ငံနဲ့မကတော့ဟိုနိုင်ငံဒိမြန်နဲ့သွားမယ်သင်မောင်းနဲ့သွားမယ်ပစ္စည်းတွေသင်မောင်းနဲ့တင်မယ်ဒိမြန်နဲ့သဲမယ်ဆိုဟောအနည်းမျိုးစုံကြုံပြီလေသင်မောင်းပြက်ထာနဲ့လည်းကြုံနိုင်တယ်ဒိမြန်ပြက်ကြတာလည်းကြုံနိုင်တယ်ဟိုဒီဒီသွားတယ်ဆိုလို့ရှိရင်ကနေခေတ်မှာလူအနည်းအသေးအနည်းဖြစ်မရလေအများကြီးကြုံပြီပေါ့ဒါတွေမကဘူးရှင်တွေကလည်းမရရအောင်ကြိုးစားတဲ့အခါမှာမဟုတ်တဲ့နီလန်းနေလဲသုံးလာတယ်ပေါ့ဒုစရိုက်တွေနဲ့လဲသုံးပြုတ်လာတယ်ကိုချမ်းသာဖို့အတွက်အနိုင်ကျင့်လာတယ်နှိမ့်ဆက်လာတယ်ဒုစရိုက်တရားတွေကလည်းရင်ထဲလွှမ်းမိုးလာတယ်ပြင်မရန်တွေကလည်းကိုလွှမ်းမိုးလာတယ်အတွင်းရန်ကလည်းကိုလွှမ်းမိုးလာတယ်အဲ့ဒါကိုမြတ်စွာဘုရားမတ္တန်တေနံပရိသယရှန်သူတွေကကိုယ့်ကိုနှိပ်ကွက်လာပြီတဲ့ဒါပဲလူတွေကတော့ရန်သူတို့မသိဘူးပေါ့နော်ပစ္စည်းချမ်းသာလေးလေးကိုဖိနှိပ်လာလေးလေးတချို့ဆိုမလုံးမဖြစ်ဘူးဖြစ်လာစိတ်ပူပင်သောကတွေရောတရောင်းစားခွဲပြောက်တာကတိတ်ကိစ္စမရှိဘူးအိတ်မပြောတော့မဖြစ်ဘူးသူဒီခွဲမပြောက်ခွဲပြောက်လာကိစ္စမရှိဘူးတထေးတယောက်တစ်ခုပြောက်ရင်တော့စိတ်ရှင်းရမှာပဲသိကြတယ်အဲ့တော့ဒီကိလေသာတွေကကိုယ်နှိမ့်ဆက်လာမယ်တဲ့အဲ့ဒီနှိမ့်ဆက်လာတဲ့အခါဘာဖြစ်တုံးတတောနံဒုက္ခမနှွေတိဆင်းရဲဒုက္ခတွေအရှူရှူကိုဘွားတယ်ဒီရောက်လာလိမ့်ပရောဘလန်တွေအများကြီးရောက်လာတယ်ပြဿနာတွေအများကြီးတက်လာတယ်အိမ်တွင်းရေးပြဿနာမိသားစုပြဿနာအကုန်တက်လာဘာနဲ့ဥပမာတူတော့ဆိုနာဝံပိဏမိဝရကံသင်မောတို့လေတို့ပေါက်ပြီဆိုရင်ရေရဝင်လာတယ်လူမလည်းပဲတောကရောက်လာပြီဆိုရင်ပြဿနာတွေအများကြီးဝင်လာပြီမပြေးလဲတာတွေမိသားစုရံဖြစ်တာတို့မကြည်မလဲဖြစ်ကြတာတို့အကုန်လုံးပြဿနာတွေဝင်လာမယ်လေပေါက်တဲ့လေကိုရေတွေဝင်သလိုပဲတဲ့အဲ့ဒီပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာဓာတ်တွေဝင်ရောက်လာလိမ့်မယ်တဲ့အဲ့တော့မြတ်စွာဘုရားကလောကကြီးမှာဖြစ်ပျက်နိုင်တဲ့သဘောတရားတွေကိုဟောပြီးတော့တွေ့တာမှုတဏှာရဲ့ဒုက္ခပေးပုံတွေကိုအခုလိုအချင်းချင်းဟောပြီးတတ္တမဇန္တုတရတတော်တဲ့ဒါကြောင့်မင်းဟာလူသားတယောက်အနေနဲ့အမြဲတမ်းသတိထားကြည့်ပါတဲ့စဉ်းစားပါသတိထားပါသတိထားပြီးတော့ကာမဏိပရိဝိစေလူချင်းစရာအာယုန်ဒီပေါ်မှာလူချင်းနေတဲ့တဏှာကိုမင်းထိန်းချုပ်ပါရှောင်းပါမထိန်းချုပ်ရင်မင်းဒုက္ခဖြစ်လိမ့်မယ်နော် မထိချုပ်ရင်ဒုက္ခအ ਨੇ ဆုံးဖြစ်ပါပဲလူချင်းမှုကြောင့်ဒုက္ခတွေရောက်မယ်တတ္တမဇန္တုတရတတော်အမြဲတမ်းတတိရှိပြီးကာမဏိပရိဝေစီကိရိတာကာမတွေကိုလူချင်းလူချင်းတဲ့အရာတွေကိုလူချင်းစရာအရာတွေပေါ်မှာလူချင်းနေတဲ့တဏှာကိုရှောင်နိုင်အောင်ကြိုးစားပါထိန်းချုပ်နိုင်အောင်ကြိုးစားပါလို့ပြောတာလွတ်မထားနဲ့သူ့ကိုထိန်းတိပဟာယတရိဩဃံအဲ့ဒါကိုထိမ့်ချုပ်ပြီးတော့အခက်အခဲကိုကြောလွားဖို့ကြိုးစားလောကမှာအခက်အခဲတွေမထိမ့်ချုပ်နိုင်လို့ရှင်အခက်အခဲတွေအများကြီးတချို့ကျတော့ဒီချမ်းသာတဲ့လူတွေဟာပြဿနာတွေမဖြေရှင်းနိုင်တော့ကိုယ့်ကိုတတ်သိသွားတဲ့တတိတွေအများကြီးပဲရှိတယ်နော်ပြဿနာတွေမဖြေရှင်းနိုင်တော့ပြဿနာတွေအဲ့ပြဿနာဖြစ်လာပြီဆိုကြတဲ့အတားဖြတ်ကြောရမယ့်အရာကိုခေါ်တယ်အဲ့ဒါကိုဩဃလို့ပြောတာဩဃဆိုတာဒီလိုင်းကြီးတွေရှေးလိုင်းကြီးတွေကိုအမြဲရေစည်းသံတဲ့နေရာကိုဟိုဘက်ကန်းရောက်ဖို့ဖြတ်ကြောဖို့ဆိုတာအမှန်တမ်းခဲနေအဲ့တော့ကာမဂုဏ်အာယုံဆိုတာလည်းပဲဒါကြီးကိုဖြတ်ကြောဖို့ဆိုတာလွန်ခဲလို့ဩဃလို့သုံးတာမကြောနိုင်မြုပ်ပြစ်မှာ तू ကမကြောနိုင်လို့ရှင်ဆုံးဆုံးမြုပ်သွားအောင်မျောသွားအောင်တိုက်မျောလိုက်မယ်မျောသွားမယ်မြုပ်သွားမယ်ဘဝမှာလည်းအဲ့လိုပဲမျောသွားမယ်မြုပ်သွားမယ်ဒါလေးမကျော်လွှားနိုင်လို့ရှိရင်အဲ့တော့ကာမဆိုလူချင်းတဲ့ဆန္ဒတွေကိုတဏှာတွေကိုဖယ်ရှားပြီးတော့အခက်ခဲကိုဖြတ်ကျော်နိုင်မှုကြိုးစားပါတဲ့ရှင်ပောက်သွားတဲ့ရေယိုးနေတဲ့လှေကိုဖာပြီးတဲ့အခါအဲ့ဒီလေကိုသုံးချပြီးတော့တစ်ဖက်ကရောက်အောင်ကူးသလိုတဲ့မင်းရဲ့ခန္ဓာကိုယ်ကြီးရလဲတဏှာဆိုတော့ဒီလူ့ဘဝခန္ဓာကြီးရလဲတဏှာဆိုတော့ယူပေါက်တွေကိုပိတ်ပြီးတဲ့အခါမှာဟိုဘက်ကရောက်အောင်သွားပါလို့နောက်ဆုံးမှနိဗ္ဗာန်ကိုရည်ညွှန်းပြီးတော့မြတ်စွာဘုရားကိုတစ်ဖက်ကန်းကိုရောက်အောင်သွားဖို့တစ်ဖက်ကန်းဆိုတော့ဒီဘက်ကန်းကခန္ဓာရှိတယ်ဟိုဘက်ကန်းကျတော့ခန္ဓာမရှိတော့တာနော်ဒီဘက်ခန်းမှာပြဿနာရှိတယ်ဟိုဘက်ခန်းကပြဿနာမရှိဘူးမြင့်တဲ့ဥပမာပေးပြီးတော့ဟိုဘက်ကန်းဆိုတဲ့နိဗ္ဗာန်ကိုရောက်ထီအောင်သွားပါလို့ဟောဒီ6ကထာနဲ့ဒီကာမတုတ်တံကိုခေါ်လိုက်တယ်ပုံနာကြီးအိမ်ပြီးတော့စိတ်ဆင်းရဲနေတဲ့အိမ်သွားပြီးတော့တရားကိုရှင်းပြတဲ့အခါစူးစိုက်နာရင်ကနေပြီးပြမနာလယ်သမားကြီးရရောလယ်သမားကြီးရဲ့ဇနီးရောသူတို့နှစ်ယောက်စလုံးဟာအတိတရားရသွားကြတယ်ဘုရားဘာသာဆင်းနေပြောရင်သောတပန်ဖြစ်သွားတယ်သောတပန်ဖြစ်သွားတယ်ဆိုတာဘဝနဲ့ဆက်ပြီးအမှန်တရားနဲ့ဆက်ပြီးတော့တန်တရားကင်းသွားတယ်မာရွင်းနဲ့အမြင့်နေကျော်လွားနိုင်တယ်ပေါ့သဘာဝကိုသိမြင်သွားတယ်ဒိဋ္ဌိနဲ့ဝိသိကိစ္စကင်းတယ်လို့ခေါ်တာပေါ့မာရွင်းနဲ့အမြင့်နဲ့တန်တရားကင်းစင်သွားတဲ့အနေအထားမျိုးရောက်ရှိသွားတယ်တဲ့အဲ့ဒါကာမတုတ်တံရဲ့ဒီယသဗျာဟောခြင်းရဲ့အကြောင်းတရားနဲ့ဟောလိုက်သည့်အတွက်ကြောင့်ပထမဦးဆုံးတရားနာရတဲ့ဖြစ်မနာလေသမားကြီးဇနီးမောင်နှံဟာသောတပန်ဖြစ်သူရောက်ရှိသွားတယ်။ဒါကြောင့်ဒီတုတ်တံကိုကြည့်လိုက်မယ်ဆိုလို့ရှိရင်လူတိုင်းလူတိုင်းဟာလူချင်းစရာတွေရှိတယ်လူချင်းစရာဆိုတဲ့ပစ္စည်းဥစုတွေရှိကြတယ်လူချင်းစရာပစ္စည်းဝတ္ထုအရေးအတွက်အတိုင်းအဆမရှိတဲ့လူချင်းစရာဝတ္ထုတွေပေါ်မှာလူချင်းမှုဆိုတဲ့တဏှာတွေရှိနေကြတယ်လူချင်းမှုတဏှာကြောင့်လူချင်းစရာတွေကိုရတယ်ဆိုရင်ဝန္တာအာရဖြစ်ကြပြီမရဘူးသို့မဟုတ်ဆုံးရှုံးတယ်ဆိုရင်စိတ်တော့ကရောက်ကြပြန်တယ်အဲ့ဒါကြောင့်မလို့တဏှာဆိုတာကိုဖယ်ရှားဖို့ကြိုးစားရမယ်လူချင်းတဲ့စိတ်ဟာမွေးရဲ့ဥခေါင်းလိုပဲဒီအန္တရာယ်ရှိတယ်သူ့ကိုရှောင်မှဖြစ်မယ်ကလေးပေါက်သွားလို့ရှိရင်ဒုက္ခတွေဟာရေတွေဝင်သလိုပဲလူချင်းတဲ့စိတ်နဲ့လူတွေရဲ့တဏ္ဍာမှာလူချင်းတဲ့တဏှာဆိုတာရှိလို့ရှိရင်တော့ဒုက္ခတွေဟာအရှုပ်ရှုပ်ဝင်ရောက်မှဖြစ်လို့လူချင်းတဲ့တဏှာကိုရှော့ချရမယ်ရှော့ချရမယ်ဆိုတော့မရှာရဘူးလို့ပြောတာလည်းမဟုတ်ဘူးเนา သောတာပန်ပုဂ္ဂိုလ်တွေလည်းထိုင်တဲ့တော့သာဝဏေရေးအတွက်လှုပ်လှုပ်ရတယ်။ဘယ်သူပဲဖြစ်ဖြစ်သာဝဏေရေးအတွက်အလှုပ်လှုပ်ရတယ်။သို့တော့ရထားတဲ့ပစ္စည်းပေါ်မှာတွေ့တာချင်းမဲမောချင်းမရှိသည့်အတွက်ကြောင့်ရှားလာရင်လည်းရှားလာတယ်ဆိုတဲ့အနေထားပဲရှိတယ်။ဆုံးရှုံးသွားရင်လည်းပဲတော့ကမှဖြစ်တော့ရော့သွားတယ်။ရှားရင်လည်းအလွန်အကျွံကြီးဘဝင်မမြင့်မသွားဘူး။ဆုံးရှုံးသွားရင်လည်းစိတ်တက်မကြဘူးတို့ဆိုလိုရပေါ့နော်အဲ့ဒီလိုတည်ငြိမ်တဲ့အနေအထားမျိုးတစ်ခုရောက်အောင်ကြိုးစားရမှာဒီသုတ်တန်ကမရှာရဘူးလို့ဟောတာမဟုတ်ဘူးမြတ်စွာဘုရားရှော့ချဖို့နောက်ဆုံးမှဖယ်ရှားဖို့လူဝရတ္တိဖို့ကြတော့ကိုပစ္စည်းဥစ္စာဆိုတာရှိရမှာပေါ့ထိုက်တဲ့တော့ရှားမှာပဲအဲ့တော့ရှားပြီးတော့တွေ့တာတာမဟုတ်ဘဲနဲ့သူ့အတုံးကိုမိမိတို့အတုံးချတဲ့အနေထားမျိုးနဲ့ရလာတဲ့ဟာကိုမမောတွေ့တာပြီးမထားပဲနဲ့စားရမယ်ဟာစားပေးရမယ်ဟာပေးလှူရမယ်ဟာလှူပြီးတော့အဲ့ဒါလိုဘဝခရီးကိုဖြတ်တန်းဖို့မြတ်စွာဘုရားဟောကြားဆုံးမခြင်းပဲဖြစ်တယ်။တရားချက်ခင်သူတော်စင်ပရိသတ်ပေါင်းတို့မြတ်ဗုဒ္ဓဤကာမတုတ်တံကိုဒုက္ခနဲ့တဏှာဒီကောင်းစဉ်နဲ့ဟောကြားတဲ့တဏှာကိုပတ်သားနိုင်ရကြပြီးဘဝမှာကြုံတွေ့ရတဲ့ဒုက္ခတွေဟာလူချင်းမှုတဏှာကြောင့်ဖြစ်တယ်ဆိုတာကိုကိုစီကိုစီစဉ်းစားတွေးခေါ်ပြီးမြတ်ဖရာရဲ့အဆုံးအမလိုက်နာရှင်းသုံးနိုင်ကြပါစေကုန်သတည်း။